ကိုဗစ် -19 ကပ်ရောဂါနဲ့ပတ်သက်ပြီးလွှဲမှားတဲ့သတင်းအချက်အလက်တွေဖော်ပြထားတာကြောင့်ဗင်နီဇွဲလားသမ္မတနီကိုလက်စ်မာဒူရဲ့ Facebook စာမျက်နှာကိုရက်30ရာရီပိတ်ထားတယ်လို့ Facebook ပြောခွင့်ရကပြောပါတယ်။စေဘက်ဝင်အပင်တမျိုးဖြစ်တဲ့စမုံဖြူနဲ့ပေါ်ဆက်ထားတဲ့ကာဗာ TV ရဖြော်ရည်ကိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုအတွက်တောက်သုံးနိုင်ကြောင်းပြောထားတဲ့ဗီဒီယိုတစ်ခုကိုသမ္မတမာဒူရိုရဲ့ Facebook စာမျက်နှာမှာဖော်ပြခဲ့တာပါ။စီးပညာအရခိုင်လုံတဲ့တက်တီအထောက်ထားမပြနိုင်မဲအခုလို Facebook စာမျက်နှာမှာတင်ခဲ့တဲ့အတွက်သမ္မတမာဒူရိုရဲ့ Facebook ကိုပိတ်ထားတာဖြစ်တယ်လို့ Facebook ပြောခွင့်ရက Writer သတင်းကိုပြောပါတယ်။ဒီဖြော်ရည်ကဘေးထွက်ဆိုးကျိုးတစ်စုံတရာမရှိဘဲကိုရိုနာဗိုင်းရပ်စ်ကိုပျောက်ကင်းစေတဲ့အံ့ဖွယ်ဆေးဖြစ်တယ်လို့သမ္မတမာဒူရိုကဖော်ပြခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကိုကုသပြောက်ကင်းတဲ့ဆေးမရှိသေးကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောထားတဲ့အတိုင်း Facebook ကုမ္ပဏီအနေနဲ့ WHO ရဲ့လမ်းညွှန်ချက်တွေအတိုင်းလိုက်နာနေတာဖြစ်တယ်လို့ပြောခွင့်ရက Writer ကိုပြောပါရယ်။သမရမာဒူရိုက Facebook မူဝါဒတွေကိုအချင်းချင်းချိုးဖောက်ခဲ့တာဖြစ်လို့သူ့ရဲ့စာမျက်နှာကိုရက်30ထိန်းချုပ်ထားမယ်လို့ကုမ္ပဏီပြောခွင့်ရကပြောပါရယ်။တကဘာလုံးအတိုင်းအတာနဲ့အခုထိ COVID-19 ကူးစက်သူ126သန်းကျော်ရှိပါတယ်။အမေရိကန်နိုင်ငံကကူးစက်သူ 30.2 သန်းနဲ့ကူးစက်မှုတော့အများဆုံးဖြစ်ပြီးဘရာဇီးလ်က 12.5 သန်းနဲ့အိန္ဒိယကကူးစက်သူ 12 သန်းရှိတယ်လို့ Johns Hopkins ကသတင်းစီးရင်းတွေမှာဖော်ပြထားပါတယ်ရှင်။